မင်္ဂလာနံနက်ခင်းပါခင်ဗျာလွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်ဩဂတ်လ17ရက်တနင်္ဂနွေနေ့နံနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ကရဲကောင်မြန်မာပါဒီကနေ့နံနက်ခင်းအစီအစဉ်မှာစခိုင်းပြည်နယ်မြောက်ဦးမြို့လူနေရပ်ကွက်ကိုစစ်ကောင်စီကဂျက်လီရင်နဲ့ဘုံကျဲတက်ခိုက်ခဲ့တဲ့တဲ့ရင်နောက်ဆုံးရတဲ့နေနဲ့တိုင်းရင်းသားဘာသာစီစဉ်တွေကိုထုတ်လွှင့်သွားမှာပါအခုရုံစုံတဲ့ရင်တွေကိုတင်ပြမှာပါစခိုင်းပြည်နယ်မြောက်ဦးမြို့ပေါ်လူနေရပ်ကွက်အတွင်းကိုဩဂတ်လ10ရက်နေ့ကစစ်ကောင်စီကဂျက်လီရင်နဲ့ဘုံကျဲတက်ခိုက်ခဲ့တဲ့အကြောင်းနဲ့အရက်သားပြည်သူ6ဦးသေဆုံးပြီး10ဦးလောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းအရခတ်တတော် AA ကထုတ်ပြန်ပါတယ်။ဩဂတ်လ6ရက်နေ့ကလည်းစစ်ကောင်စီကမြောက်ဦးမြို့ကစစ်ရုံတရုံကိုဘုံကျဲတက်ခိုက်ခဲ့တယ်လို့ဆိုပါတယ်။မြောက်ဦးဟာလက်ရှိချိန်မှာစစ်ကောင်စီကင်းစင်တဲ့မြို့တစ်မြို့ဖြစ်ပြီးတိုက်ပွဲမဖြစ်တာရပ်ပေါင်း185ရက်ရှိပြီဖြစ်တယ်လို့ AA ကဆိုပါတယ်။နိုင်ငံတော်ဝန်ကတော်လှန်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေကစာတင်ကြောင်းတွေ၊စစ်ရုံစည်းကမ်းတွေ၊ဘာသာရေးအဆောက်အအုံတွေနဲ့ဈေးတွေလူစီကားတဲ့နေရာတွေကိုစစ်ကောင်စီကလေကြောင်းကနေဖြတ်အားပြင်းဘုံတွေကျဲချတိုက်ခိုက်တာတွေလုပ်နေပြီးရာဇဝတ်မှုကျူးလွန်နေတယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်အနီးမှာဒရုန်းတိုက်ခိုက်မှုတစ်ခုကြောင့်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ရေဂျာတော်တော်များများသေဆုံးသွားတယ်လို့ကိုရွေးကြုံရတဲ့သူတွေရဲ့ပြောကြားချက်တွေကိုအခြေခံပြီးရိုက်တာသတင်းဌာနကဖော်ပြပါတယ်။ပြီးခဲ့တဲ့ဩဂတ်လ9ရက်ကရခိုင်ပြည်နယ်မြောက်ပိုင်းမှာနေဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးဖို့ကြိုးစားနေတဲ့ရေဂျာမိသားစုတွေဒရုန်းတိုက်ခိုက်မှုနဲ့ခံခဲ့ရတာလို့ကိုရွေးကြုံရတဲ့ရေဂျာ4ဦးနဲ့တက်ကြွလှုပ်ရှားသူတွေအပြင်တန်တမန်တို့ကလည်းပြောပါတယ်။မျက်မြင်တက်တဲ့လေးဦးတွေက3ဦးရဲ့ပြောဆိုချက်အရတေဆုံးသူ200ကျော်ထိရှိနိုင်တယ်လို့ပြောပြီးကြံတဦးကတော့အနည်းဆုံးအလောင်း80လောက်တွေ့ခဲ့ရတယ်လို့ဆိုပါတယ်ဒီတိုက်ခိုက်မှုကိုအာရခတက်တော် A ကကျူးလွန်ခဲ့တာလို့မျက်မြင်တက်တဲ့3ဦးကရိုက်တာသတင်းဌာနကိုပြောထားပြီး A ဘက်ကတော့ဒီလိုပြောဆိုချက်တွေကိုညှဉ်းဆန်းထားပါတယ်မန္တလေးတိုင်းတပိတ်ချင်းမြို့နယ်မှာစစ်ကောင်စီတပ်ရဲ့တပ်စခန်း၈ခုကိုသိမ်းယူထားနိုင်ပြီလို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး MDY PDF ကဩဂတ်လ10ရက်နေ့ကထုတ်ပြန်ပါတယ်။စစ်ကောင်စီရဲ့ခလာရ18တပ်စခန်း၊ကြောက်ဖြူရွာစခန်း၊လက်ကျရွာစခန်း၊ကွင်း30ရွာစခန်း၊လက်ပံပြန့်ရွာစခန်း၊ဖိုးကုံစခန်း၊ဝတ်သေးရွာစခန်းနဲ့ဖတ်ရှည်ရွာစခန်းတွေကိုအပိတ်သိမ်းယူနိုင်ခဲ့တာလို့လည်းဆိုပါတယ်။မန္တလေး PDF အနေနဲ့တပိတ်ချင်းမြို့နယ်အတွင်းမှာသတ်မှတ်ထားတဲ့စစ်ရေးပစ်မှတ်တွေကိုဇက်တိုက်ထိုးစစ်ဆင်တက်ခိုက်နေတယ်လို့လည်းရေးသားထားပါတယ်။လာရှိုအရှိမြောက်တိုင်းစစ်ဌာနချုပ်နဲ့မြို့85မြို့ကိုတော်လှန်ရေးတပ်ဖွဲ့တွေကတက်ခိုက်သိမ်းပိုက်ထားပြီးဒါဟာတိုင်းရင်းသားတွေနဲ့မြန်မာပြည်သူလူထုရဲ့သွေးစည်းညီညွတ်မှုနဲ့အောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တာဖြစ်တဲ့အကြောင်းဆက်လက်ပြီးတော့လည်းညီညွတ်မှုအားနဲ့စစ်ကောင်စီကိုတိုက်ပွဲဝင်သွားမှာဖြစ်တဲ့အကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ယာယီသမ္မတဒိုဝါလရှိလာကပြောပါရယ် NUG နဲ့တိုင်းရင်းသားခေါင်းဆောင်အချို့ဩဂတ်လ10ရက်နေ့ကအွန်လိုင်းကနေကျင်းပတဲ့ပြည်သူများတို့အောင်စကားဆွေးနွေးပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်မှာကာကွယ်ရေးဝန်ကြီးဦးကြီးမော်စီမံကိန်းဗဏ္ဍာရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဦးတင်ထွန်နိုင်ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ဒုစစ်ဦးစီးချုပ်မာဝီနဲ့ဦးမင်းကိုနိုင်တို့ကလည်းပါဝင်ဆွေးနွေးခဲ့ပါတယ်။ကချင်ဒေသအပါအဝင်မြန်မာတနိုင်ငံလုံးအစံဖက်စစ်အုပ်စုလက်အောက်ကအမြန်ဆုံးလွတ်မြောက်ရေးနဲ့ Federal Democracy စံနှုန်းအနေနဲ့ပြည့်ဝတဲ့နိုင်ငံအသစ်တစ်ခုအမြန်ဆုံးတည်ဆောက်ရေးအတွက်မဟာမိတ်ကချင်တော်လှန်ရေးတပ်ဖွဲ့တွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ကတိပြုတဲ့အကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ကထုတ်ပြန်ပါတယ်။2024ခုနှစ်ဩဂတ်လ10ရက်နေ့မှာကျရောက်တဲ့49နှစ်မြောက်ကချင်အာဇာနီနေ့ကိုပေးပို့တဲ့တဝန်လှော်မှာထည့်သွင်းပြောကြားထားတာပါ။ကချင်တော်လှန်ရေး49နှစ်မြောက်တည်ရှိလာတဲ့အချိန်မှာကချင်လွတ်လပ်ရေးအဖွဲ့ KIO ကချင်လွတ်လပ်ရေးတပ်မတော် KIA တို့ညီညီညွတ်ညွတ်နဲ့ဆက်လက်ချီတက်နိုင်ခဲ့ကြတာကိုလည်းလေးစားဂုဏ်ယူတဲ့အကြောင်းဖော်ပြထားပါတယ်။သတင်းတွေကိုတင်ပြခဲ့တာပါ။ RFA ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အလဲပိုင်းတိုင်းစစ်ဌာနချုပ်လပခအခြေစိုက်တဲ့မန္တလေးမြို့မှာစစ်ကောင်စီကအခုဩဂတ်လလာဇန်မိုင်းလောက်ကစပြီးခုခံစစ်အတွက်အခိုင်အမာပြင်ဆင်နေတယ်လို့မြို့ကန်တွေကပြောပါတယ်။အသေးစိတ်ကိုမဇ္ဈိမဘဝင်ကတင်ပြပေးပါမယ်။
လာရှိုမျိုးကအရှိမျောက်တိုင်းစစ်ဌာနချုပ်ကိုကိုကန့်တက်မရော MNDA တင်ပိုက်လိုက်ပြီးတဲ့နောက်တော်လိုင်းတပ်ဖွဲ့တွေနဲ့အနီးဆုံးဖြစ်တဲ့ပြင်းလွင်မျိုးကမြို့ကန်တွေဟာမြို့ကိုစွန့်ခွာထွက်ပြေးနေကြတယ်လို့မန္တလေးမြို့နဲ့အနီးတစ်ဝိုက်မှာလည်းဒီအပိုင်းစစ်ကောင်စီတပ်ကခံစစ်အတွက်ပြင်ဆင်နေတယ်လို့ဒေသခံတွေကပြောပါတယ်အလဲပိုင်းတိုင်းစစ်ဌာနချုပ်ရုံဆိုင်တဲ့မန္တလေးမြို့နန်းရွင်းမှာတော့နန်းမြို့ရိုးတွေပေါ်မှာသဲအိတ်တွေစီပြီးအကာအကွယ်တွေလုပ်ထားတယ်လို့မန္တလေးမြို့အဝင်ထွက်စစ်စည်းရေးဂိတ်တွေကိုလည်းအစင်စင်တင်းကျပ်ထားတယ်လို့မန္တလေးမြို့ကတူကပြောပါရယ
်ဘ ഹു ကျက်ကဆာလုံးတော့နန်းရွင်းမှာနန်းရွင်းအခြေအနေကတော့ဟုတ်တယ်သဲအိတ်တွေသူတို့ပြင်ဆင်ပြီးတိုင်ကုန်းလေးကြီးကြားမှာအဲ့မှာသဲအိတ်တွေလိုက်ညှက်ထားတာရှိတယ်ဒီအဲ့ဒါတို့သူတို့အတ္တိကပေါ့နော်မျိုးဝင်မျိုးတော့ကတော့တော်တော်ကျက်တယ
်မန္တလေးမြို့ရင်းမှာတော့စစ်ကားတွေနဲ့ကင်းလှဲ့တာတွေအရင်ကတော့မတွေ့ရတော့ပေမဲ့အရက်ဝတ်တွေနဲ့လှဲ့ပြီးစစ်ဆေးတာနေကင်းမိုင်းတွေမှာလည်းအဲစင်းစစ်ဆေးတာတွေရှိလာတယ်လို့မျိုးကန်တွေကပြောပါတယ်မန္တလေးတောင်နဲ့ဈေးကြိုတော်လိုနေရာတွေအပြင်မန္တလေးမြို့ရင်းကအထက်မြင့်နေရာတွေမှာစစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားတယ်လို့လည်းဆိုပါတယ်မန္တလေးမြို့တောင်ဘက်တဒဦးလေတဲ့စခန်းပတ်ပတ်လည်မှာတော့ဒီအပိုင်းအတွင်စစ်ကောင်စီတပ်သားအင်အားယာနဲ့ချီတိုးချထားတယ်လို့လုံခြုံရေးအမည်မဖော်လိုတဲ့ဒေသခံတဦးကပြောပါတယ်
ရေဦးလီတဲ့ရဲ့အရှိပဲချာလီသိရဲ့အရှိပဲချာအညာနဲ့နီနာတဝက်မှာအဲမှာဖလင်တောင်ကြီးွာရှိတယ်ဘုရားကြီးကုန်းရှိတယ်ဣတီကိုနောက်ပြီးကြတော့ကန်တော်ကြီးွာရှိတယ်အဲ့နီနာတဝက်မှာတော့အင်အားစကန်တစ်ခုတစ်ခုအင်အား30လောက်အင်အားဖြည့်ထားတယ်အရင်တော့အင်အား5ယောက်6ယောက်လောက်ရှိတယ်အခုကတော့ခံစစ်ကအကြီးကြီးပြင်တာပတ်ပတ်လည်မှာသူအင်အား100ဝန်းကျင်လောက်ကိုသူအင်အားထပ်ဖြည့်တာတော်တော်ကြီးကိုကာဖို့တော့
လက်ရှိမန္တလေးမြို့နယ်ဆက်လေးမိုင်အကွာမှာရှိတဲ့ပသိမ်ကြီးမြို့နယ်ကရွာတွေနဲ့မိုင်20ဝန်းကျင်အကွာမှာရှိတဲ့မရေယာမြို့နယ်တွေကရွာတွေမှာတော့တိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါရယ်တချိန်တည်းမှာပဲမန္တလေးမြို့နဲ့မိုင်40ကျော်ဝေးတဲ့ပြင်းလွင်မြို့ကိုတော်လိုင်းပူပေါင်းတပ်တွေဝင်ရောက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်ဝန်ထမ်းမိသားစုတွေနဲ့မြို့ကန်တချို့မြို့ကိုစွန့်ခွာနေကြပါရယ်ဩဂတ်လ9ရက်နေ့ကနေစပြီးဒီကနေ့အထိရွှေ့ပြောင်းတာတွေရှိနေသေးပဲလို့မြို့ကန်တွေကပြောပါရယ်ပြင်းလွင်မြို့ကိုစစ်ကောင်စီတပ်ကလုံခြုံရေးတင်းကျပ်ထားပြီးရက်ွက်အုပ်ချုပ်ရေးအဖွဲ့တွေကတော့မြို့ကိုမစွန့်ခွာဖို့နဲ့မစိုးရိမ်ကြဖို့အတန်ချဲ့ဆက်တွေနဲ့လိုက်လံအသိပေးနေတယ်လို့လည်းပြင်းလွင်မြို့ကတဦးကပြောပါရယ်စစ်ကောင်စီကတော့ဩဂတ်လ9ရက်နေ့ကလေးကပြင်းလွင်ကနေနောင်ချိုမြို့ဘက်ခီးသွားလာတာနဲ့ကုံစီတဲဆောင်တာတွေကိုဝက်ဝင်ရွာစစ်စေးရေးဂိတ်ကနေကန့်သတ်ထားပါရယ်ပြင်းလွင်မြို့နဲ့35မိုင်ဝေးတဲ့နောင်ချိုမြို့ကိုတန်မျိုးသားလွတ်မြောက်ရေးတပ်မတော် TNN နေသိမ်းပိုက်ထားတာပါဒီချင်းတွေနဲ့ပတ်သက်ပြီးတုံ့ပြန်ချက်ရနိုင်ဖို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပြီးမှလက်ခံဖြေဆိုတာမရှိပါဘူး။အခုလက်ရှိမန္တလေးတိုင်းထဲကမိုးကုတ်နဲ့စင်ကူးမြို့တွေကိုတော်လိုင်းပူပေါင်းတပ်တွေသိမ်းပိုက်ထားတယ်လို့တပိတ်ချင်းမရေယာနဲ့နထိုးကြီးမြို့နယ်တွေမှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်ပါရဲ့ရှင
်။ RFA ကစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကလူမှုဆန္ဒပြပွဲတွေမှာအဆုံးသတ်မှာပြည်သူလူထုကအနိုင်ရခဲ့ပါတယ်။မြန်မာနိုင်ငံကတော့စစ်အာဏာသိမ်းမှုရဲ့နောက်မှာလူမှုဆန္ဒပြပွဲတွေကိုကျော်လွန်ပြီးပြည်တွင်းစစ်ပြည်ပခါတွေဖြစ်တဲ့အထိစစ်ကောင်စီကအာဏာကိုဆုပ်ကိုင်ထားဆဲဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးမတ်တီရီမင်းစင်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
။မြန်မာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာအစိုးရရဲ့အလုပ်ခွဲဝေမှုစနစ်ကိုဆန့်ကျင်ရာကနေလူမှုဆန္ဒပြပွဲပြင်းထန်လာခဲ့ပြီးနောက်အချိန်တို့တွင်မှာပဲဝန်ကြီးချုပ်ယာဒူကနေနှုတ်ထွက်သွားခဲ့ပြီးနိုင်ငံကနေထွက်ပြေးသွားခဲ့ရပါတယ်။အဲ့ဒီနောက်ပြည်သူစံနာအတိုင်းအသက်84နှစ်ရှိပြီဖြစ်တဲ့ငင်းချင်းရေးနိုဗယ်ဆုရှင်လည်းဖြစ်စီးပွားရေးပညာရှင်လည်းဖြစ်တဲ့မိုဟာမက်ယူနုတ်ကအိမ်ဆောင်အစိုးရခေါင်းဆောင်အဖြစ်ဦးဆောင်ပြီးခေါင်းဆောင်တည်ရွေးချယ်မဲ့ရွေးကောက်ပွဲကိုကျင်းပမှာဖြစ်ပါတယ်။ပြည်သူတွေကခေါင်းဆောင်လှုပ်ဆဲလို့တဲ့သူကိုတိုင်းပြည်ကိုဦးဆောင်စေတာလည်းဖြစ်ပါတယ်။မြန်မာပြည်မှာလည်း2021ဖေဖော်ဝါရီလမှာဒီလိုပဲပြည်လုံးကျွတ်လူထုတွေလမ်းပေါ်ထွက်ပြီးအာဏာသိမ်းစစ်တပ်ကိုဆန္ဒပြခဲ့ကြပေမဲ့တိုင်းပြည်အပေါ်ထားတဲ့စေတနာကွာခြားချက်ကြောင့်ပြည်သူတွေခုထိတွန်းလှန်နေရဆဲဖြစ်တယ်လို့နိုင်ငံရေးလေလာသုံးသပ်သူဦးကြည်မြင့်ကပြောပါတယ်
။ဒီမှာက90ရှိပြီ။ဒေါ်ဆန်းစုကြည်ငါးနှစ်ကိုဖယ်လိုက်။စစ်တပ်ရဲ့အတွေးခေါ်တဲ့ယူဆတွေစစ်တပ်လိုလားတဲ့လူတွေကရှိသမျှအရင်အမြင့်တွေကိုစစ်တပ်နဲ့ခရိုနီနဲ့ပိုင်းလူမှုမှာမွဲပြားကြတယ်။ဥမာကရွေးကောက်တင်မြောက်ခံလာတဲ့အစိုးရတက်လာတဲ့အခါကျလူတွေကလည်းအများကြီးအသိဉာဏ်တွေပွက်ဒီခါစီကပတ်တွယ်မေတော့ပဲတွက်ခွာသွားခြင်းအာနိုင်ငံကြေမွမသွားဘူးပေါ့နော
်အရသာအစိုးရတွေကတိုင်းပြည်ကိုပြန်ကြည့်တက်ကြတယ်လို့အမေရိကန်နိုင်ငံရေးနဲ့ဥပမာပေးပြီးဦးချင်းမြင့်ကနှိုင်းယှဉ်ပြပါတယ
်အမေရိကန်မှာလည်းဗိုင်ဒန်ကသူဟာတဲ့တိုင်းပြည်ကိုပို့ပြီးတော့လေးစားတယ်ပါတီကိုလည်းလေးစားတယ်ဒါကြောင့်မလို့ဒီယာတို့ကနေပြီးတော့နောက်ထပ်အယွေးမခံတော့ဘူးနောက်လူငယ်ပိုင်းကိုလွှဲပြီးစစ်အာဏာရှင်နဲ့အရသာအုပ်ချုပ်မှုတွေနဲ့ကြွာတယ်ဆိုတာအဲ့ဒီမှာတော့သွားတွေ့ရတယ်
ဘင်္ဂလားဒေ့ရှ်လူဦးရေတန်း190ရဲ့၅ပုံတပုံနီးပါအလုတ်လက်မဲ့ဖြစ်နေပြီးအလုတ်လက်မဲ့လူငယ်တွေဟာအစိုးရအလုတ်နေရာ30ရာခိုင်နှုန်းကို စစ်ပြန်မျိုးဆက်တွေနဲ့တခြားအခွင့်ထူးခံတွေအတွက်ခွဲဒန်းချတဲ့စနစ်ကိုမကျေနပ်ကြလို့လူမှုဆန္ဒပြပွဲတွေဖြစ်ခဲ့ရတာပါလူ300ကျော်တေဆုံးခဲ့ရပြီးထောင်ထဲချီဒဏ်ရာရခဲ့ကြပါတယ်ဒါပေမဲ့ဒီပမာဏဟာမြန်မာနိုင်ငံနဲ့ရှင်ရင်တော့မျိုးမုံပဲရှိတယ်လို့ဆိုရမှာပါမြန်မာမှာစစ်တပ်အာဏာသိမ်းပြီးချိန်ကနေ2024ဩဂုတ်လ2ရက်နေ့အထိ3နှစ်ကျော်အတွင်းစစ်ကောင်စီကြောင့်အရက်သား 9,000 ကျော်တေဆုံးခဲ့ရပြီးဖန်စီခံရသူ 28,000 ကျော်ရှိနေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကဆိုပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်စစ်တပ်ကအာဏာသိမ်းမှုအခွင့်အရေးရှိပေမဲ့ဒီလိုမလုပ်ခဲ့ဘဲပြည်သူကိုငဲ့ညာခဲ့တယ်လို့ဒေါက်တာတေဇာဆန်းကမြန်မာစစ်တပ်နဲ့နှိုင်းယှဉ်ပြပါတယ်
။အခုကျွန်တော်တို့အိန္ဒိယဒါဘင်္ဂလားဒေ့ရှ်တပ်မတော်သည်အာဏာသိမ်းမှုအခွင့်အရေးရှိတော်ညာလည်းပဲသူတို့လုံးဝအာဏာသိမ်းစစ်တပ်ဘဝကိုသူတို့အယောင်မခံဘူး။မြန်မာတပ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရန်သူအစစ်မှန်ကဒီအာဏာရှင်စနစ်ပဲဗျဒီဗိုလ်ချုပ်စိုးဒီမင်းအောင်လှိုင်လောက်တာကြောင့်အခုမြန်မာတပ်မတော်လည်းအခုမြောင်းနဲ့ရောက်သွားပြီမြန်မာနိုင်ငံရဲတပ်ဖွဲ့ရောအခုအချိန်ဒီဘယ်လိုဖြစ်သွားပြီလို့ကိုယ်ယူနီဖောင်းကိုယ်ဝတ်ပြီးတော့ကိုယ်စာတီးရဲရွာရဲရဲရင်ရင်ဂုံးသိက်ခါရှိရှိပြန်ရဲတလာဗျာကဲကျွန်တော်ဒါပဲမေးလိုက်ချင်ပါတယ
်အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်ထားတဲ့စီရီယံဗိုလ်ကြီးဇင်ယောကလည်းဘင်္ဂလားဒေ့ရှ်စစ်တပ်ရဲ့လှုပ်ဆောင်ချက်ကိုအခုလိုသုံးသပ်ပါတယ
်ပြည်သူဘက်ကပါတဲ့စစ်တပ်ကသာဒါအနိုင်ဆုံးပေါ့နော်။ဟာအနေထား
မြန်မာနိုင်ငံမှာတော့စစ်အာဏာသိမ်းခဲ့တာ3နှစ်ခွဲကြာမြင့်လာပြီဖြစ်ပြီးပြည်သူတွေဟာအာဏာသိမ်းမှုနောက်ဆက်တွဲစိုးရိုးတွေကိုပြင်းပြင်းထန်ထန်ရင်ဆိုင်နေရဆဲဖြစ်ပါတယ်။ဒါပေမဲ့သူတို့တွေဟာစိတ်တက်မကြဘဲအိန္ဒိယဘင်္ဂလားဒေ့ရှ်ရဲ့မျက်စိတမိတ်အတွင်းပြည်သူတွေအနိုင်ရသွားတဲ့နိုင်ငံရေးအပြောင်းအလဲကိုကြည့်ကအာယူပြီးအားလုံးတန်းတူညီမျှအခွင့်အရေးတွေရဖို့ဆက်လက်တိုက်ပွဲဝင်နေကြပါတယ်ရှင်။
အခုဆက်လက်ပြီးရခိုင်တိုင်းသားဘာသာစင်ကိုထုတ်လွှင့်ပါမယ်။ရခိုင်ပြည်နယ်နဲ့ဒေသရင်းကသတင်းတွေကိုမြန်မာဘာသာစာရင်းထုတ်နဲ့နားဆင်နိုင်ပါတယ
်။ဆာလီဇောမူထာဖာရှင်ပါ။အရိဖခိုင်ဘာသာစင်ကနေကွန်ဆိုဘာရဲ့ပြည်ပယ်ထင်ပါလေ။ရခိုင်ပြည်နယ်တော့ကသူခါရဲ့ပတောင်ဖိုက်စင်ပြီးတော့တောင်ပါပြည်လောက်ပေါ်ဖိုက်ပါရဲ့
။ရခိုင်ပြည်နယ်မရဦးမှုနေကအစအဆောင်နဲ့ဆေးဝါးကွက်ကလေးရော FDA ကိုစိုက်ကောင်စီကဩဂတ်လ9ရက်နေ့ညရှင်ကလာတော့ပုံကရစ်ခရီလို့ရော့ခင်ဒီကပြောပါတယ်ရောရုံဆိုမရဦးမရအဝံဝါအပေါင်းတော်အောင်းနဲ့အုပ်ဖို့ကန်ကြိရမှာတင်ဟင်းတော့ပါပုံနှလုံးကရီခါကလေးအပြာစီနေခါရဲ့ပါထိခိုက်တဲ့ရာသူ2ယောက်ရှိခါကလေးဆိုရင်ကြမဟင်းတော့အခရင်တိရှိတဲ့တယောက်ကပြောပါတယ်လာဟိရခိုင်ပြည်နယ်မှာမောင်တော်နဲ့သင်တွင်မွန်နေဒီတွန်တိုက်ပွဲလေးပရောင့်ထန်နေမှာစိုက်ကောင်စီကမရီဘရွန်တေတီတော်မှာကလီဂရောင်းနဲ့ပါခုခင့်နေလားဆိုဖိုက်ပါတယ်ရခိုင်ပြည်နယ်တောင်းဇူလိုင်လအကုန်နဲ့ဩဂတ်လဆန်းပိုင်းမှာနှစ်ပဲဝမ်းကြောင်မိုကီရီရှင်ဆိုဒီမရိုက်ရီတားဆိုဒီဖရိုက်ခါပါတယ်ပထမအပဲမှာရခိုင်တောင်ပိုင်းကတောင်ကုတ်သင်တွင်းနဲ့ဂေါ်မနူနီတီမှာဖရိုက်ခါဆိုပါဒုတိယအပဲမှာတော့ရခိုင်ပြည်နယ်မရောက်ပိုင်းကမွန်ဘရာကျောက်တော်နဲ့မရောက်ဦးဒေသတီမှာဖရိုက်ခါပါတယ်ပထမတကယ်ရီတားရှင်မှာစိတ်ပွေခံစားနေရရှင်ဖရိုက်တဲ့တော်တဲ့နဲ့အခါခေဟင်ခေဂတ်ဒီပိုင်းမရောက်ပိုင်းမနူနီတီမှာလေလေယာအိုးအိမ်နဲ့စိုက်ခေါန်တီကမကအသာသီဆုံမွန်တီပါဟင်ခါပါတယ်မောင်မုန်းနဲ့တော့မှ resigning မျှော်ပါမနာထိခိုက်သည့်ဆင်းသူ၂ယောက်ရှိခါတော့လေဒေသခံတီကပြောပါတယ်။ရောင်ဘလောင်လင်းမလို့ဆောင်ဒေသမှာလေ OND ring နဲ့မျှော်ပါပြာစီလာသည့်ရှိရပိုင်ကာမောစီကျွေးကောစီနာနေစီကွင်းစီစားရဲစကွန်တီနွယ်နိုင်ဖုံလွင်ပြာစီလာရဲဘလောင်စဘာဆိုင်ထားတဲ့လေကသိမ့်နေရှိပြာစီလာရဲလို့တောင်းသူတွေတမတဲမကဖုံဝန်တီကခင်မင်ထားခဲ့ပါတယ်။
တောင်းကြည့်ပြီးမှ၆ဘောက်ကင်လာကိုကိုမမကတောင်းစားပြီးလာဖို့ပြိုက်ပါတယ်
။ရခိုင်ပြည်နယ်မောင်တော်နေပေါ်လေကန်စစ်တနေရမှာရိုဟင်ဂျာအမရာဘရာအဆူလိုက်ပရိုမိုင်းသီဆုံခရွန်ဒီအာရခတ်တက်တော့အေနဲ့ပါဆိုင်ဆုံးမှာဟင်ဂရောင်းဩဂတ်လခဏတိုင်းနေမှာထုတ်ပြန်ပါတယ်ရိုဟင်ဂျာအရှိတီနဲ့အမျိုးမျိုးသမီးအမရာဘရာပေါင်းရတဲ့အဆူလိုက်ပရိုမိုင်းသီဆုံနေတဲ့ private video file တခုဩဂတ်လ9ရက်နေ့ကလူမှုကွန်ရက်ပေါ်မှာပြင်းနေလာခဲ့ပါတယ် young pricing ဆိုမောင်တော်မွန်နဲ့ phase 0အနေနဲ့ name right king create အနေမှာ private ဆိုတော့တီဟင်းဒီကပြောပါတယ်ရိုဟင်ဂျာရဲ့လှုပ်ရှားသူတွေကတော့ရိုဟင်ဂျာတီဘင်္ဂလားဒေ့ရှ်ပါခရင်ရော့စိတ်ဆောင်ဖို့ဇာလစ်ဆောင်ဆန့်ရှင်အာရခတ်တက်တော့အေအေက short tight down drone တွေနဲ့ပိုက်ခိုက်ခါသလိုဆွေဆွေနေခဲ့ပါတယ်ပြောင်းပေါ်အေအေက free shot လာဆိုပါပြောင်း price ဆိုလီဂရောင်းတိုက်ခိုက်ခံရဆိုသို့မဟုတ်လာနာဂရီလာနာငေတိုက်ခိုက်ခံရဆိုသို့မဟုတ် rename road တည်ဆုံးဆိုဇာရဲအန်တွေတခုခု ground လို့ craft ရတဲ့တော့ semicolon paragon အေအေကပြောထားပါတယ်ပြောင်းတိုက်ခိုက်မှုကိုစုံစမ်းဖော်ထုတ်လာဖို့ ground အသေးပြထားတဲ့ပိုင်းအေအေအနေနဲ့ African side down တဲ့ပြရှင်ကလေးကစိုက်ပွေးဆိုင်ရာစီမင်းစီကနေနိုင်ငံတကာဥပဒေဒီကိုလေဆာလိုက်နာဖို့ညွှန်ကထားပိသားအဖွဲ့အစည်းတခုဖရိုက်ဒွန်ထုတ်ပြချက်မှာပေါ်ပြပါရယ
်အရေးပြခိုင်ပါသားစိုက်ကိုစာမျက်နှာဆောင်ပြထားတဲ့တော်တာရှင်ပြလုံးတွန်လဲရှမ်းမြေခဲ့ပါစီကျေးဇူးတော်ပါတယ်ကျွန်တော်ကတော့အောင်သူပါ
ဒီစီစဉ်နေပဲတနင်းငွေနေ့မနက်ခင်း RF ရဲ့အတန်လွှင့်ချက်တွေကိုရနာခွင့်ပြုပါကြည့်ရှုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ